စီးရဲတင်းမာနေတဲ့ရခိုင်ပြည်နယ်ရဲ့အုပ်ချုပ်ရေးမှူးတချို့ကိုအာဏာပိုင်တွေကဖမ်းဆီးနေတာကြောင့်အုပ်ချုပ်ရေးမှူး60နီးပါးတပြိုင်တည်းနှုတ်ထွက်ကြတဲ့အဖြစ်ဟာအစိုးရအုပ်ချုပ်ရေးရန်တရာပြက်ရင်ရက်ဆိုင်သွားနိုင်တဲ့စိုးရိမ်စရာအနေအထားဖြစ်ပြီးအခြေအနေပိုဆိုးသွားစေနိုင်တယ်လို့ရခိုင်လွှတ်တော်ကိုယ်စားလှယ်တဦးကသတိပေးလိုက်ပါတယ်။ဒေသရင်းဥပဒေစိုးမိုးမှုကျင်းပနေပြီးရက်ွက်ကြေးရွာအုပ်ချုပ်ရေးမှုတွေအတွက်တောင်ဘေးကင်းလုံခြုံမှုမပေးနိုင်တဲ့အခြေအနေဖြစ်တာကြောင့်ဒေသခံပြည်သူတွေအတော်လေးစိုးရိမ်ကြောက်လန့်နေကြတယ်လို့လည်းဒေသခံတွေကပြောပါတယ်။မဆုမွန်ကစူးစီးတင်ပြထားပါလိမ့်ရှင်
။အစိုးရတက်တဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေတို့အကြားရခိုင်ပြည်နယ်ထဲမှာတိုက်ပွဲတွေပြင်းထန်နေချိန်ထောင်ချီတဲ့ဒေသခံပြည်သူတွေဘေးကင်းရာကိုအသက်လူပြေးနေကြရချိန်မှာပဲကြေးရွာအုပ်ချုပ်ရေးမှုတချို့အပါအဝင်ရခိုင်ဒေသခံကြေးရွာသားတချို့ကပါရခိုင်တပ်မတော်အေအေနဲ့ဆက်သွယ်မှုရှိတယ်တည်င်းပေါကြမှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အုပ်ချုပ်ရေးမှုအစည်းအဝေးတဲ့အထိဝင်ရောက်ဖမ်းဆီးအရေးယူမှုတွေရှိနေတဲ့အနေအထားဖြစ်တဲ့အတွက်မတ်လ၁ရက်နေ့တောက်ကြနေ့ကပဲမြောက်ဦးမြို့နယ်ကအုပ်ချုပ်ရေးမှု60နီးပါးရာထူးကနှုတ်ထွက်ခဲ့ကြပါတယ်အခုလိုမျိုးအုပ်ချုပ်ရေးမှုတွေဒကြိုင်နဲ့ထဲအစုလိုက်အပြုံလိုက်နှုတ်ထွက်မှုဟာဒေသရင်းအုပ်ချုပ်ရေးရန်တရာအတွက်အလို့ကိုစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်တယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကသုံးသပ်ပါတယ
်ဒီအုပ်ချုပ်ရေးမှုတွေဒါဒီလိုဆက်တဲ့ဆက်တဲ့ဖြစ်နေမယ်ဆိုရင်အကြီးကတော့အစိုးရပေါ့အစိုးရအုပ်ချုပ်ရေးရန်တရာရဆိုင်သွားလိမ့်မယ်အဲအဲ့ပေါ်မှာဒါဒေသခံတွေအကြီးကအုပ်ချုပ်မှုတွေအစိုးရမှာနော်အလုပ်လုပ်ဖို့မရှိဘူးဆိုရင်ပို့ပြီးတော့အရှင်နေရာအစိုးရအတွက်ပို့ဆိုးရွားသွားနိုင်တယ်အဲဒါလေးပေါ်မှာတော့ဟိုအဲ့ကအေးနဲ့ဆက်တယ်ဆိုပြီးအရေးကြီးမှုတွေကိုတော့အစိုးရနဲ့မလုပ်ဆီရှင်ဘူးအဲ့လိုလုပ်တယ်ဆိုရင်တော့အဲ့ဒီပြတ်နာဟာဒီထက်ဒီထက်မကအကျေပြန်လာပြီးတော့အစိုးရအုပ်ချုပ်ရေးရန်တရာတစ်ခုလုံးကိုအဲ့ဒီဒေသမှာပြည့်တုံးသွားနိုင်တယ်လို့ကျွန်တော်တို့ကမြင်ပါရကြနော်။အဲ့တော့ဒီလူတွေကတစ်ဖက်ချမ်းညက်တာပေါ့နော်။အေးအေးကလာရင်လည်းအဲ့ဒီလူကလူအပ်တာတွေကူညီရတာတွေရှိရဲ။တက်မတော်ကလာရင်လည်းပဲတတိပေးတာကအစ။အဲ့ဒီလူမှအလိုလိုတာဝန်ရှိနေတယ်။အဲ့ဒီပုံမှာတစ်ဖက်ချက်ကိုဟိုဟာလာတတိပို့မိရင်ဒါမှမဟုတ်ကူညီပေးမိရင်တစ်ဖက်ချက်ကရှင်းတတ်မှာမဟုတ်ဘူး။ဒါကြောင့်လည်းပဲတရှုပ်အုပ်ချုပ်ရေးမှုတွေဟိုအေအေကလည်းတက်တာရှိရဲ့အဲတော့ဒီလိုပဲတရှုပ်ဟိုအုပ်ချုပ်ရေးမှုတွေကြတော့အေအေနဲ့ဆက်တယ်ဆိုပြီးတော့ဆက်ကွန်တင်တဲ့အရေးယူတာရှိရဲ့အဲတော့အဲလိုနှစ်ဖက်ကြမ်းညနေတဲ့အပုပ်ကိုယ်အနေနဲ့အဲဒီလာကြလေးနှစ်ပဲတပြားနဲ့ဒီလိုမှအန္တရာယ်တော်တော်ကြီးပါတယ်အဲနောက်လည်းပဲစစ်ပွဲတွေပြင်းထန်လာမယ်ဆိုရင်အဲဒီကိစ္စကသူတို့အနေနဲ့ပိုပြီးတော့အခက်အခဲကြုံနိုင်တယ်ခုတောင်မှအုပ်ချုပ်ရေးမှု၄ရောက်ကိုနော်အကြီးဒီနယ်အထွေအစည်းအဝေးမှာပဲပေါ်တင်ကြီးဖမ်းတာအဲ့ဒီလိုနဲ့အဲ့အပေါ်မှာအချိန်နဲ့နိုင်မရှိဘူးလက်ခံနိုင်ကောင်းမရှိဘူး။နောက်သူတို့အာဏာရတဲ့အဲ့ဒီလိုအဲ့လိုနှုတ်ထွက်တယ်လို့ကျွန်တော်မြင်တယ်
။ဒေတာဘေးမှာစစ်မှတ်ဖြစ်ပွားနေတာကြောင့်တရားဝင်စိုးမိုးမှုကင်းမဲ့နေတဲ့အတွက်အခုလိုအာဏာပိုင်အုပ်ချုပ်ရမှုအဆင့်အတွက်တောင်ဘေးကင်းလုံခြုံမှုမဲ့နေတဲ့အနေအထားကတော့ပါမန်ဒေသခံပြည်သူတွေအတွက်လုံခြုံရေးအလားအလာမကောင်းဘူးလို့လည်းကမန်မျိုးသားတွတ်တဲ့ရေးပါတီဗဟိုကော်မတီဝင်ဦးတည်ဝင်ကသုံးသပ်ပါတယ်
။ကျေးရအုပ်ချုပ်ရေးမှုဆိုတဲ့နေရာမှာတချို့တချို့လည်းကျွန်တော်လက်နက်ကိုင်ဖွဲ့နဲ့ဆက်သွယ်တာတွေရှိကောင်းရှိမှာပေါ့။ဒါပေမဲ့အားလုံးဆိုတဲ့အုပ်ချုပ်ရေးမှုတိုင်းတော့ဖြစ်နိုင်မှာလို့မထင်ဘူးလေ။တေကြတဲ့အနေအထားမျိုးမှပဲကျွန်တော်စီစစ်သင့်ပါတယ်။အထူးသဖြင့်တော့စံပေရနဲ့ဒီပေါ်မှာသွားမယ်ဆိုရင်တော့လက်ရှိရခိုင်ပြည်နယ်နေထားအပေါ်မှာကျွန်တော်တို့ဆက်ရောက်မှုတွေအများကြီးရှိသွားနိုင်တယ်။ဒီအုပ်ချုပ်ရေးမှုတွေကိုလည်းပြန်လည်ခေါ်ယူပြီးတော့သက်ဆိုင်ရာပြည်နယ်အစိုးရကပြည်နယ်အုပ်ချုပ်ရေးမှုကညှိနှိုင်းဆောင်ရွက်မှုတွေလုပ်ပေးပြီးတော့ဒါယုံကြည်မှုပြန်လည်တည်ဆောက်မယ်ဆိုရင်တော့ဒါရခိုင်ပြည်နယ်အတွက်ပို့ပြီးတော့အကျိုးရှိမယ်လို့ထင်ပါတယ်ဗျ။
အကြက်တဲစိန်ခေါ်မှုပြဿနာပေါင်းများစွာနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်အတွက်ဒေသဖွံ့ဖြိုးရေးတွေတည်ဆောက်နိုင်မှုကရင်းရဲရေးအတွက်ယုံကြည်မှုကိုအမြဲဆုံးတည်ဆောက်ကြဖို့အရေးကြီးနေပြီလို့လည်းကမန်အမျိုးသားတဦးဖြစ်တဲ့ဦးတည်ဝေကအကြံပြုပါတယ
်။ရခိုင်ပြည်နယ်ကအကြက်တဲပေါင်းများစွာနဲ့ရင်ဆိုင်နေရတဲ့ကာလဖြစ်ပါတယ်။ဒီအနေအထားမှာတော့ကျွန်တော်ကရခိုင်ပြည်နယ်တိုးတက်ဖို့ချိုးဖို့အတွက်လက်ရှိအစိုးရနဲ့ညှိနှိုင်းဆောင်ရွက်မှုကိုကျွန်တော်တို့ကတော့လှုပ်ဆွေးခြင်းပါပဲ။ဟောအပြစ်ခရရဆွေးရေးတွေကိုတွားပြီးတော့တော့ဒီငင်းချိုင်းကိုတိစောက်နိုင်မယ်ဆိုရင်တော့ကျွန်တော်တို့ဒေသခံတွေနဲ့အစိုးရနဲ့ကြားမှာရုံတည်မှုတွေလည်းတိစောက်လို့ရမယ်။ကျိုးရှိမယ်လို့ထင်ပါတယ်ဗျ။
ရခိုင်တိုင်းသားလက်နက်ကိုင်တပ်အေအေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်လာတာကြောင့်မျိုးခမီးစတဲ့ရခိုင်မျိုးနယ်စုတွေပါဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုပါတိမ်းရှောင်နေရတဲ့အနေအထားဖြစ်လို့အိန္ဒိယဘင်္ဂလားဒေ့ရှ်ကိုဒုက္ခသည်တွေကိုထပ်ပြီးခိုလုံဝှက်ပေးဖို့ကုလသမဂ္ဂဘက်ကလည်းမြစ်တာရက်ခတ်ထားပါတယ်ရှင်
။မဆုမုံကြပြခဲ့တာပါရှင်။